Aramis.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2020ပြည့်နှစ်ဖေဖော်ဝါရီလ15ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်တန်လွှင့်နေပါပြီရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုတော့ကိုရနိုင်နဲ့ကျမအနံလာရောပြောပြမှာပါ။တရုတ်နှစ်တက္ကူအပြင်အနေနဲ့ရက်ကနေတရုတ်နိုင်ငံပီကျင်းမြို့တော်ကိုရောက်လာတဲ့သူဘသူမဆိုကိုပါသာ14ရက်ကြာတိချခွဲပြီးနေကြရမယ်လို့တရုတ်တာဝန်ရှိသူတွေကအမိန့်ထုတ်ပြန်လိုက်ပါတယ်။ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတိချခွဲပြီးတော့ဆက်ကပ်ထားတဲ့ဇင်ခန်တင်မဘောကအမေရိကန်နိုင်ငံသားတွေကိုလေရင်လွတ်ပြီးတော့ပြန်ခေါ်မယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီလိုသတင်းတွေကြားမှာပါမဆိုမော။
ဟုတ်ကဲ့ပါနားလောက်ရေဒီစနေညနေခင်းအတွက်တော်ရရှင်တွေကိုတင်ဆက်ပေးမယ့်သတင်းလွှာတွေကတော့စည်ရေးပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မင်းပြမြို့နယ်ကရာမောင်းတရားအနီးမှာတော့ရခိုင်တိုင်းဒေသလက်နက်ကိုင်တပ်နဲ့အေအေတပ်တို့ကြားမှာဒီမြမစစ်တပ်နဲ့တနေကုန်တိုက်ပွဲတွေဖြစ်ပွားနေပါတယ
်တော်ဒီမင်းရတနေကုန်တိုက်ပွဲအပြင်မှာတော့ရန်သူကစားနေပြီးတော့ဆင်းရဲဦးတဲ့မင်းကြဆုံးပြီးတော့ဒါရတဲ့ဒီလိုနဲ့အများကြီး
ချက်ခိုင်တိုင်းရင်သားလက်နက်ကိုင်တပ်အေအေရဲ့ပြောခွင့်ရပါရှင်ဒီတိုက်ပွဲသတင်းပေးပို့ချက်နဲ့အတူဒီလိုတိုက်ပွဲတွေကြားမှာတောင်သားကလင်းငယ်တွေနဲ့အရက်သားထိခိုက်သေးဆုံးမှုတွေကိုနိုင်ငံတကာကစိုးရိမ်နေသလိုပဲနိုင်ငံသားတွေပေါ်မှာအစိုးရနဲ့လွှတ်တော်ဘက်ကတော့အကာအကွယ်ပေးမှုမဲ့နေပါတယ်ဆိုပြီးလွှတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးခေါင်းဆောင်တွေကပြောဆိုလိုက်ကြတဲ့အကြောင်းသတင်းလွှာကိုနားဆင်ရဖို့ရှိသလိုနိုင်ငံတကာသတင်းလွှာမှာတော့တရုတ်နိုင်ငံကဒီဗိုင်းရပ်စ်ပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်တနေ့တခြားများပြားလာနေတဲ့အနေအထားအပေါ်မှာဒီပြပွဲပြိုင်ပွဲတွေပယ်ဖျက်ရတဲ့အကြောင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြပေးကြပါလိမ့်မယ်ရှင်
။တရုတ်နဲ့တကူအပြင်အနေနဲ့အရက်ကနေတရုတ်နိုင်ငံပီကျင်းမြို့တော်ကိုရောက်လာကြတဲ့သူဘသူမဆိုကိုပါသာ14ရက်ကြာတိချခွဲပြီးတော့နေကြရမယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့အစိုးရကထုတ်ပြန်လိုက်တဲ့ဒီအမိန့်ကိုမဖြစ်မနေလိုက်နာကြမှာဖြစ်ပြီးတော့မလိုက်နာတဲ့သူတွေကတော့တရားဥပဒေအရအရေးယူမယ်လို့လည်းနိုင်ငံပိုင်နေစဉ်သတင်းဌာနကကြေညာသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးမှု143ဦးထပ်တိုးလာတယ်လို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကဒီကနေ့ကြေညာခဲ့တာကြောင့်အခုဆိုရင်ဒီရောဂါကြောင့်သေဆုံးသူ1500တက်မနေရှိသွားပါပြီ။မနေ့တောက်ကြနေ့မှာတော့ရောဂါရှင်အသစ် 5090 ရှိခဲ့ပြီးတော့ဒီကနေ့စနေနေ့မှာထပ်ပြီးကူးစက်ခံရသူ2642ဦးတွေ့ရှိခဲ့တဲ့အတွက်ခုရက်ပိုင်းအတွင်းယောဂကူးစက်သူအရေအတွက်ကြာဆင်းသွားတာလည်းဖြစ်ပါတယ်။တောက်ကြနေ့ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ5090ထိရှိကြောင်းတရုတ်ဆိုရကတရားဝင်ကြေညာခဲ့တာပါ။ယောဂဆစ်ဆီတဲ့နီလန်ကိုထပ်ပြီးတော့ကူးစက်ခံရတဲ့သူတွေကိုဆစ်ဆီတဲ့နီလန်တွေကိုတရုတ်အစိုးရကလက်တလုံးပြောင်းလိုက်တဲ့အတွက်ကူးစက်မှုတွေတရှိန်ထိုးတက်သွားခဲ့တာလည်းဖြစ်ပါတယ်။နီလန်အစ်စ်ထဲမှာတော့ယောဂဆစ်ဆီတဲ့နေရာမှာတက်ခွဲခန်းကိုပေးဖို့ဆစ်ဆီတာထက်အဆုတ်ဓာတ်မှန်နဲ့တခြားနီလန်တွေကိုသုံးပြီးတော့ခွဲချမ်းစိတ်ဖြာသုံးသပ်ကြတာပါ။ယောဂကြောင့်သေဆုံးသူအများစုကယောဂစတင်ပြန်လိုက်ရဟူပေပြည်နယ်မြို့တော်ဝူဟန်ကဖြစ်တယ်လို့တရုတ်ကျန်းမာရေးဌာနကပြောပါရယ်အခုဆိုရင်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်ကူးစက်ခံရသူ6,900ဝန်းကျင်ရှိနေပြီးတော့သေဆုံးသူကတော့1523ဦးထိရှိတယ်လို့ကျန်းမာရေးကော်မရှင်ကအတည်ပြုပါရယ်ယောဂကူးစက်ခံရသူတွေထဲမှာကျန်းမာရေးဝန်ထမ်း1916ဦးပါဝင်ပြီးတော့အဲ့ဒီထဲက6ဦးကတော့သေဆုံးသွားတယ်လို့ကျန်းမာရေးကော်မရှင်ဒုတိယအကြီးအကဲဇွန်ရှိရင်းကတောက်ကြနေမှာပြောပါရယ်
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးပြန်ကောင်းလာတဲ့သူတွေအနေနဲ့တခြားယောဂကူးစက်ခံရတဲ့သူတွေကိုယောဂပြအောင်ကုသတဲ့နေရာမှာအထောက်အကူဖြစ်စေဖို့အတွက်သွေးလူကြဖို့ကိုတိုက်တွန်းလိုက်ပါတယ်။နေပြန်ကောင်းလာတဲ့သူတွေအနေနဲ့သူတို့ရဲ့အဖိုးတန်လာတဲ့သူတွေကိုလှူပြီးတော့လူတွေတည်တည်တဲ့အထိဖြစ်စေတဲ့ဒီကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံထားတဲ့တခြားသူတွေကိုကယ်တင်ကြပါလို့ဝူဟန်ဂျင်းယင်တန်ဆေးရုံအုပ်ရဲ့ပြောကြားချက်ကိုကိုးကားပြီးတော့တရုတ်ဆိုရပါရှင်းဝါသတင်းအေဂျင်စီကကြာသပတေးနေ့မှာဖော်ပြလိုက်ပါတယ်။ယောဂါပျောက်ကင်းသက်သာလာတဲ့သူတွေရဲ့ခန္ဓာကိုယ်ထဲမှာကိုရိုနာဗိုင်းရပ်စ်ပိုးတစ်ကိုတိုက်နိုင်တဲ့ပဋိဓာတ်တွေအတော်များများရှိတယ်လို့ဆေးရုံအုပ်ကြီးဇန်ဒင်ယူကပြောပါတယ်။ဒီပဋိဓာတ်တွေဟာယောဂါကူးစက်ခံရတဲ့အချိန်မှာခန္ဓာကိုယ်အတွင်းကတုံ့ပြန်မှုအစိပ်ပိုင်းဖြစ်ပြီးတော့ပြင်ပကနေဗိုင်းရပ်စ်ဒါမှမဟုတ်ကာကွယ်ဆေးတွေခန္ဓာကိုယ်ထဲဝင်လာချိန်မှာဖြစ်ပေါ်လာလေရှိတာဖြစ်ပါတယ်။ဒီနိုင်ငံမှာကိုရိုနာယောဂါကူးစက်ခံရတဲ့သူအရေအတွက်ဟာ6,900ကျော်ရှိသွားပြီဖြစ်ပြီးတော့သူတို့နဲ့အနီးကပ်နေတဲ့သူဟာ9,000ကျော်ရှိတာဖြစ်ပါတယ်ခင်ဗျာ။
Japan ကယိုကိုဟာမာစစ်ကမ်းမှာတီချခွဲပြီးတော့ဆက်ကထားတဲ့ Diamond Princess စင်ခန်တင်မိုဘောကအမေရိကန်နိုင်ငံသား Key Terry ကိုလျင်လှုပ်ပြီးတော့ပြန်ခေါ်မယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါရယ်။ဒီတင်မိုဟာတရုတ်နိုင်ငံပြည်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများဆုံးရှိတဲ့နေရာပါ။ February 16ရက်နေ့ညနေခင်းမှာလျင်ရောက်လာမယ်လို့ Japan နိုင်ငံတိုကျိုမြို့အမေရိကန်တန်ယုံကတင်မို Key Terry ကိုပေးပို့တဲ့စာထဲမှာရေးသားထားပါရယ်။အဲ့ဒီ Key Terry အနေနဲ့လည်းအမေရိကန်နိုင်ငံပြန်ရောက်တဲ့အခါရောဂါကူးစက်ခံရတာမျိုးရှိမှရှိထပ်ပြီးတော့စောင့်ကြည့်စစ်ဆေးခံသွားဖို့လည်းအကြံပြုတိုက်တွန်းထားပါတယ်။အမေရိကန်ပြောင်းတဲ့အခါမှာတော့ခီးတဲ့အလုံး14ရက်ကြာတီချခွဲပြီးတော့နေကြရအောင်ပါ။ဒီလိုအခြေအနေအရရဟာစိတ်အနှောင့်အယှက်ဖြစ်စရာကောင်းမှနားလည်ပေမဲ့လို့ယောဂါပြန့်ပွားနိုင်မယ့်အနေအထားတွေကိုကန့်သတ်ဖို့စနစ်တကျချမှတ်ထားတဲ့နည်းလမ်းတွေအရလောက်ကန်ရတာပါလို့လည်းတန်ယုံရဲ့စာထဲမှာရှင်းပြထားပါတယ်။အခုလွှတ်လိုက်တဲ့လေရင်နဲ့ပြန်မလိုက်ရင်အမေရိကန်ကိုပြန်ဖို့တတ်မှတ်တဲ့အချိန်နှီးဆောင်းအောင်မှဖြစ်ပြီးဘယ်အချိန်ပြန်ခွင့်ရမယ်ဆိုတော့ကတော့အမေရိကန်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကနောက်ဆုံးဆုံးဖြတ်ပါလိမ့်မယ်လို့လည်းစာထဲမှာဖော်ပြထားပါတယ်။ဟောင်ကောင်ကနေတက်ပြီးတော့လိုက်လာတဲ့အမျိုးသားခီးတဲ့သူမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကိုတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့ဂျပန်စစ်ကမ်းကိုတင်မောဆက်ကခဲ့တဲ့ February 3ရက်နေ့ကလေးကအဝင်အထွက်ပေးမလို့ပဲစောင့်ကြည့်နေတာပါတင်မောပေါ်မှာလိုက်ပါလာတဲ့ခီးတဲ့နဲ့အမူတန်း 3,500 ထဲမှာယောဂါကူးစက်ခံရသူ218ဦးရှိပြီးတော့ဆေးရုံတွေမှာကုသပေးနေတာလည်းဖြစ်ပါတယ်
ကိုရိုနာဗိုင်းရပ်စ်ယောဂါဘူးနဲ့ပတ်သက်ပြီးတော့ဆွေးရည်မှုတွေတိုးလာနေချိန်မှာပဲအမေရိကန်ပြည်ထောင်စုမှာလည်းဆောင်းအာသီတုတ်ကွေးဒုတိယအကြော်အတွက်ကျန်းမာရေးတာဝန်ရှိသူတွေကပြင်ဆင်နေကြပါတယ်။အခုနေ့တုတ်ကွေးဖျားယောဂါလက္ခဏာနဲ့ကိုရိုနာဗိုင်းရပ်စ်2ရဲ့ယောဂါလက္ခဏာတွေကြားမှာတူတာတွေရှိနေတာကြောင့်အခြေအနေတွေကိုပို့ပြီးတော့လည်းရှုပ်ထွေးစေတာပါ။ကိုရိုနာကူးစက်ယောဂါကြောင့်တရုတ်နိုင်ငံမှာနဲ့တရုတ်နိုင်ငံနဲ့ကမ္ဘာတစ်ဝန်းသိဆုံးသူအရေအတွက်ဟာအခုဆိုရင် 1,500 ကျော်ရှိသွားခဲ့ဖြစ်ပါတယ်။ပထမကြော့ရာသီတုတ်ကွေးကတော့တုတ်ကွေးပြည်အမျိုးအစားဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့ဒီဇင်ဘာလကုန်ပိုင်းကအတော်များများဖြစ်ခဲ့ပြီးတော့နောက်ပိုင်းမှာတော့ပြန်ကျသွားတာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်။ဒါမဲ့လည်းဒီဆောင်းရာသီတုတ်ကွေးဒုတိယကြော့ဟာဇန်နဝါရီလကုန်ပိုင်းမှာစတင်ခဲ့ပြီးတော့ဒီတုတ်ကွေးကတော့တုတ်ကွေးအမျိုးအစားဖြစ်ပြီးဆက်ပြီးတော့လည်းတိုးလာနေတယ်လို့ CDC ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာမနေ့တောက်ကြနေ့ကအထိကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့သူ15ယောက်ရှိပြီးတော့တကယ်လို့ဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့ခဲ့မယ်ဆိုရင်တော့ရာသီပေါ်တုတ်ကွေးကူးစက်တာတွေနဲ့တူနေနိုင်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ။
ဒီအမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်။ VOA မြန်မာဘာရဲ့စနေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။အာဖဂန်တာလီဘန်တွေနဲ့အမေရိကန်အစိုးရကြားမကြာသေးခင်ကရလိုက်တဲ့ရာရည်အဖြစ်ခတ်ရစရည်တဘောတူညီချက်တွေအောင်မြင်မယ်ဆိုရင်တော့ဆက်ရှင်နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်ပြီးတော့အမေရိကန်တပ်ဖွဲ့တွေအိမ်ပြန်လာမယ့်သဘောတူညီမှုမျိုးရလာနိုင်ပါတယ်။ဒီသဘောတူညီမှုအရလာမယ့်လမှာအတိုက်ခံကြားတွဲဆုံဆွေးနွေးညီနိုင်ဖို့တောင်းဆိုလာနိုင်တယ်လို့တနင်္ဂနွေအဖြစ်ခတ်ရစရည်အထူးအောင်ဖြစ်လာနိုင်တယ်လို့ AP သတင်းတရမှာရေးသားထားပါတယ်။ဒါအပြင်အမေရိကန်တပ်ဖွဲ့တွေပြန်ဆုံမဲ့အချိန်ကာလနဲ့ပတ်သက်လို့စီစဉ်ဆောင်ရနေတဲ့ကာလအတွင်းတာလီဘန်တို့အနေနဲ့ကလည်းအယ်ခိုင်ဒါလိုအကြမ်းဖက်အုပ်စုတွေကိုခလုံးခွေမပေးဖို့ဂရီပြူရာမျိုးလည်းဖြစ်လာနိုင်တယ်လို့ဆိုထားပါတယ်။ဒီရာရဲ့အပြစ်ခတ်ရစရည်သဘောတူညီမှုဟာအမေရိကန်တို့ရဲ့အရှေ့အကြဆုံးစစ်ပွဲအဆုံးသတ်ရေးအတွက်မှတ်တမ်းတစ်ခုဖြစ်တယ်လို့ပဋိပက္ခတွေဖြစ်နေတဲ့ပြည်ပနိုင်ငံရောက်အမေရိကန်တပ်ဖွဲ့တွေပြန်ခေါ်မယ်ဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးကိစ္စကားတွေကိုအကောင့်ထဲဖော်ရလဲရောက်ပါတယ်။ဒါပေမဲ့လည်းတာလီဘန်တို့နဲ့ရေရှည်ခံပြီးတော့စစ်မှန်တဲ့အပြစ်ခတ်ရစရည်တကယ်ပဲဖြစ်လာမလားဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမရှိသေးပါဘူး။သဘောတူညီမှုပါအသေးစိတ်အချက်အလက်တွေကိုတော့နာမည်မဖော်လို့တဲ့အမေရိကန်အစိုးရအရာရှိသူနဲ့တာလီဘန်တာဝန်ရှိသူတယောက်ကတောက်ကြနေမှာတီချပြောပြခဲ့ကြတာပါ။မကြာခင်မှာစတင်အသက်ဝင်တော့မယ့်အဲ့ဒီသဘောတူညီချက်အရတာလီဘန်တို့အနေနဲ့အာဖဂန်နိုင်ငံတော်ဝန်ကြီးမားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကို9ရက်ကြာရပ်တန့်ထားမှာဖြစ်ကြောင်းအဲ့ဒီအစိုးရအမေရိကန်အရာရှိသူကတောက်ကြနေမှာပဲပြောဆိုထားပါတယ်။
အမေရိကန်ပြည်ထောင်စုဟာကမ္ဘာဇက်ခုံပေါ်ကနေနောက်ဆုတ်သွားတယ်လို့ဥရောပဘက်ကရှုမြင်နေတဲ့အပေါ်မှာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကလက်မခံဘဲနဲ့ပယ်ချလိုက်ပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတွေကြားဆက်ဆံရေးကြားဆင်းလာတဲ့ပတ်သက်ပြီးတော့အလွန်ကြုံချဲကားပြောဆိုနေတာသာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကဒီနေ့ပြောလိုက်ပါတယ်။အနောက်နိုင်ငံတွေဟာအောင်မြင်မှုတွေရရှိနေပြီးအဲ့ဒီအောင်မြင်မှုတွေကိုအတူတကွရရှိခဲ့တာဖြစ်ကြောင်းဝန်ကြီးပွန်ပီယိုကဂျာမနီနိုင်ငံမြူနစ်မှာရှိတဲ့လုံခြုံရေးဆိုင်ရာညီလာခံမှာပြောပါတယ်။ဒါပေမဲ့ပြင်သစ်သမားအမန်နျူအယ်မက်ခွန်ကတော့အမေရိကန်နိုင်ငံသားဝန်ကြီးရဲ့ပြောကြားချက်အပေါ်ချက်ချင်းတုံ့ပြန်ခဲ့ပြီးတော့အနောက်နိုင်ငံတွေဟာအင်အားကျဆင်းလာနေတယ်ဆိုပြီးတော့သတိပေးလိုက်ပါတယ်။ လုံလုံကိစ္စရည်နဲ့ပတ်သက်ပြီးတော့ကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးဖို့အတွက်ကမ္ဘာနိုင်ငံကောင်းဆောင်လေးစစ်ဗိုလ်ချုပ်တွေနဲ့သံတမန်တွေဟာနှစ်စဉ်တွေ့ဆုံကြတဲ့ဒီလုံလုံကိစ္စနဲ့ညီလာခံမှာတွေ့ဆုံကြတာဖြစ်ပြီးတော့တရုတ်နဲ့ရုရှားတို့ဘက်ကပို့ပြီးတော့သူတို့ဘာသာသူတို့ယုံကြည်မှုတွေတွန်းမြင်လာတာတွေကြောင့်နောက်နိုင်ငံတွေရဲ့ဩဇာလွှမ်းမိုးမှုတွေက
ဖရန့်ဝေါ်တာစတိုင်းမိုင်ယာကသူ့ရဲ့ညီလာခံအဖွဲ့ဝင်ကမှပြောပါတယ်ဒါပေမဲ့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဖွန်ပီယူကတော့ဒီပြောကြားချက်ဟာလက်တွေကိုထင်ထပ်ပေါ်ပြခြင်းမရှိဘူးဆိုပြီးတော့တုံ့ပြန်ခဲ့ပါတယ်ခင်ဗျာဆီးရီးယားနိုင်ငံမြောက်ပိုင်းတပုံတွေရဲ့နောက်ဆုံးခြေကုပ်စခန်းဖြစ်တဲ့အီလီတီဒါတဝိုက်ကိုဆီးရီးယားအစိုးရကစစ်ဆင်ရေးတွေတိုးမြင့်ဆောင်န ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးပြန်ကောင်းလာတဲ့သူတွေနဲ့တင့်ကာဖြစ်လက်နက်တွေကိုပါထပ်ပြီးတော့ပေးပို့ခဲ့တာပါအီလစ်ဒေသကနေဆီးရီးယားအစိုးရတပ်တွေဒီလကောင်မှပြန်မဆုတ်ဘူးဆိုရင်သူတို့ကမောင်းထုတ်ပြမယ်လို့သူတို့ကတမနာအာရဝန်ကဂရီပြူပြောဆိုလိုက်ပြီးနောက်မှာပဲအခုလိုဆေးအင်အားတွေတိုးမြင့်ပေးပို့လိုက်တာပါဆီးရီးယားတပ်ဖွဲ့ရဲ့လက်ချက်ကြောင့်သူတို့ကတာဆက်လက်ဦးတည်
ဒီကနေ့ကျွန်တော်တို့ရဲ့ဘောလုံးဖွဲ့ချုပ်ကချမှတ်ထားတဲ့ဘဏ္ဍာရေးဆိုင်ရာစီမံစည်းကမ်းတွေကိုလိုက်နာခြင်းမရှိတာကြောင့်မန်စီးတီးအသင်းကိုဥရောပပြိုင်ပွဲတွေကနေနက်နက်ထုတ်ပယ်လိုက်တာဖြစ်တယ်လို့ဥရောပဘောလုံးဖွဲ့ချုပ်ယူအီဖာကမနေ့ကထုတ်ပြန်ပါတယ်။မန်စီးတီးအသင်းကတော့အခုလိုသူတို့ကဥရောပပြိုင်ပွဲတွေကနေနက်နက်ထုတ်ပယ်လိုက်တဲ့ပုံမှာ မန်စီးတီးအသင်းကတော့အခုလိုသူတို့ကဥရောပပြိုင်ပွဲတွေကနေနက်နက်ထုတ်ပယ်လိုက်တဲ့ပုံမှာအယူခံဝင်သွားမယ်လို့ပြောကြလိုက်ပါတယ်ခင်ဗျာ။
စနေနေ့နေ့ကင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ ရခိုင်ပြည်နယ်မင်းပြားမြို့နယ်ရာမောင်းတရာနီမှာတော့မြမစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေးအဖွဲ့တို့မနေ့ကတနေ့ကုန်တိုက်ပွဲဖြစ်ပွားခဲ့ပြီးတော့နှစ်ဖက်တပ်ဖွဲ့တွေထိခိုက်ကြဆုံးမှုရှိသလိုအရက်သားတွေလည်းထိခိုက်မှုရှိခဲ့ပါတယ်။ဒီလိုမျိုးတိုက်ပွဲတွေနဲ့ပစ်ခတ်မှုတွေတွင်မှာထိခိုက်ရတာကြောင့်ဒေသခံတွေဟာသူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်ထိတ်လန့်နေ
ကျွန်တော်တို့ကမင်းပြမျိုးနဲ့ရမောင်တရန်းဒီတနေ့ကုန်ဖြစ်တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကရောအေအေရခိုင်လက်နက်ကန်ဖွဲ့ဘက်ကပါထိခိုက်မှုတွေရှိနေတယ်လို့အေအေပြောခွင့်ရခိုင်တုခကခုလိုပြောပါတယ်မင်းတို့ကမင်းပြမျိုးနဲ့ဖောက်ပြရအမိနာဒီမနက်9:00နာရီမှစကြစပြီးတော့မှလည်း6:00နာရီပြီလို့ဒီမှာကြည့်ကြရဲ့ဟိုတမငါငါလောက်ခံဘာသူ့ခြေစဲခမရ900ချစ်တယ်နဲ့ ဒီကျွန်တော်တို့တပ်ဖွဲ့တွေကပြန်ထန်တိုက်ခိုက်ချစ်တာရှိတယ်။ဒါတော့ဒီညနေ6:00လောက်မှာတော့ဒီမြန်မာစစ်တပ်တွေကဖားပြန်ပြီးအထင်းကိုဆုတ်ကြတာရှိတယ်။ဒါတော့အဲ့ဒီဖားပြန်ရအထင်းကနေပြီးတော့အဲ့ဒီမှာရှိတဲ့အရာသားတွေအားလုံးကိုတို့ဒီလူသားတိုင်းကဖားပြီးတဲ့လောက်ကြတာပေါ့နော်။ဒါတော့ဒီမလေးကတနေကုန်တိုက်ခိုက်ပြန်မှာတော့ရန်သူကစားနေပြီးတဲ့ဆင်းရဲဦးထဲမနေကြဆုံးပြီးတဲ့ဒါရရ
ဒီနေ့ကတော့ခန်းစားတော်ခန်းစားလည်းအားရခဖြစ်တည်တဲ့အကြောင်းကိုပြောရအောင်။မြန်မာသစ်တပ်ဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့လည်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်တမရော်ပြောခွေရဘူမူကြီးဝင်းစောဦးကပြောပါတယ်။
နေရာတိုက်ပွဲဖြစ်တယ်အဲ့မှာမြန်မာတိုက်ပွဲရတော့ပြင်းတယ်ကျွန်တော်ဘက်ကလည်းနေတန်ရတော့အားပဲပြောလို့ရမယ်ကျန်တာတော့ပါမင်းပြမြို့နယ်ရံမောင်သရဏီတိုက်ပွဲဖြစ်စဉ်တွင်လက်နက်ကြီးပြစ်ခတ်မှုကြောင့်အရသားတွေထိခိုက်မှုရှိခဲ့တယ်လို့မင်းပြမြို့ခံဦးအောင်ကျော်ကပြောပါတယ်။
ရတာလည်းနေရပါခင်ဗျာပထမဟုတ်တော့တဲ့အဲဒီဘက်ကကတိုင်းချောက်ကသူကမင်းသားနေပြီးပြန်လာကျန်လာတော့အဲဒီတိုက်ပွဲဖြစ်တဲ့အချိန်မှာအဲ့လို့ရှင်ကြီးကနေတဲ့အချိန်မှာမကြီးဆိုင်ပြီးတော့ကြီးဖြစ်လာတယ်ပြန်ကဥကောင်မော်တီရဲ့ပေါင်မော်တီရဲ့ကိုကြီးကြတော့သူကလက်ထက်ဆိုင်မှာနေပြီးတော့လက်ထက်တောင်းနေတယ်အဲ့ဒါမင်းသားကဲဖို့ဇက်စိတ်မှာတယောက်ကြည့်ရတော့ပြီးတော့ကျော်စီဆိုင်စားကြည့်ရတ ားပြောကြည့်ပါပဲမှာလဲ
ไต้หวันพี่บัวพี่เนี่ยมาเสด็จกันเนี่ยอยู่กับไปสู้ทะเลลูกฮับอยู่ยอดารู้กับพี่บัวเลยยอดารู้เดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี
ဒီရခိုင်နေနဲ့ဆွေမှုတွေလည်းမြစ်သက်လာနေပါတယ်။တိုက်ပွဲဖြစ်ပွားနေမှုကြောင့်မင်းပြားစစ်တွေရန်ကုန်ကမ်းလမ်းနဲ့မနေ့ကတနေ့ကိုပိတ်နေပြီဒီနေ့နေ့လည်းပိုင်းထိတော့ကားသွားလာတာမတွေ့ရသေးဘူးလို့မင်းပြားဒီရခိုင်တွေကပြောပါတယ်။မနေ့ကလည်းကြောက်တော်မျိုးနဲ့ကန်ဆောက်ရွာဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းခိုင်ဒုက္ခကဆက်ပြောပါတယ်။ဒါဆိုအဲ့ဒါချင်းလေးရဲ
ဒီနိုင်ငံမှာကိုရိုနာဗိုင်းရပ်ကူးစက်ခံရပြီးပြန်ကောင်းလာတဲ့သူတွေအေးပဲကပြောဆိုနေတယ်လို့တမတော်ဘက်ကတော့အတည်ပြုပြောဆိုတာမရှိပါဘူး လက်ရှိကြောက်တော်မြို့နယ်တင်းမရွာဖက်နယ်ပလဲဝမြို့နယ်မိချောင်းဖက်မှာလည်းပြစ်ခတ်စားကိုက်မှုတွေဆက်လက်ဖြစ်ပွားနေဆဲလို့လည်းအေပြောခွေရခိုင်တုခကဆိုပါတယ်ဒီဖေဖော်ဝါရီလတွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတယ်လို့ဖေဖော်ဝါရီလ၁၀ရက်နေ့ကနေဒီကနေ့ထိတိုက်ပွဲဖြစ်စဉ်တွင်အရသာကျောင်းသားငယ်တွေပါဝင်တေဆုံးသူ၆ဦးရှိပြီးလ
ပြန်ကုန်ရဲ့ပြီးခဲ့တဲ့လဆုတ်ပြန်တဲ့စည်ရဲမှာဖော်ပြထားပါတယ်ခင်ဗျာနိုင်ငံရေးမှာရှင်ဒီလိုမျိုးစည်ရဲအခြေအနေကြမှာအယက်သားထိခိုက်သေးဆုံးမှုတွေဖြစ်နေတဲ့ပေါ်အစိုးရနဲ့လွှတ်တော်ဘက်ကဆောင်ရွက်ပေးနိုင်မှုအနေထားကိုလည်းတင်ဆက်ပေးကြပါတယ်စည်ရဲပြည်ပခါတွေအတော်လေးကိုပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာကလင်းငယ်လေးတွေအပါအဝင်အယက်သားတွေထိခိုက်သေးဆုံးဒဏ်ရ ဒီနေ့ကတော့ရခိုင်ပြည်နယ်ကလေးလူရှုထားတဲ့အနေအထားဖြစ်နေတဲ့ဆိုပြီးတော့လေဝေဖန်ကြပါတယ်အသေးစိတ်ကိုဆက်ပြီးပြောပြပေးပါမယ်ရှင် ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားလက်နက်ကိုက်တပ်အေအေနဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားလာခဲ့တာတစ်နှစ်ကျော်ကြာလာပြီဖြစ်ပါတယ်။ဒီရပိုင်းအတွင်းမှာပို့စာသင်ကျောင်းပေါ်အထိလက်နက်ကြီးကြီးကြားလို့မူလာတန်းကျောင်းသားကလေးငယ်အများအပြားဒဏ်ရာရခဲ့တဲ့အပေါ်မှာအလိုမင်းစိုးရိမ်မိပါကြောင်းကုလသမဂ္ဂကလေးများရမုံငွေအဖွဲ့
ပြည်သူတွေအတွက်အသက်အန္တရာယ်လုံခြုံရေးအလိုမင်းစိုးရိမ်နေရတဲ့အနေအထားပေါ်မှာတော့လွတ်တော်အနေနဲ့ပြည်သူတွေပေါ်မှာအကာအကွယ်ပေးနိုင်မှုတာဝန်ပြက်ကွက်တယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ရခိုင်လွတ်တော်ကိုယ်စားလှယ်မတ်ထူမီကအခုလိုပြောပါတယ်ခိုင်ပြည်နယ်မှာဖြစ်နေကြတဲ့ပြဿနာတွေအစကတည်းကစီမံမှာဖြစ်လာတဲ့အပေါ်မှာလွတ်တော်အနေနဲ့မန္တလေးတရအနေနဲ့ဒါအစို long walk you must say that and chin eh. So many declared when ကောင်းကွေရမယ်အစိုးရရဲ့တာဝန်ကိုတရားကိုထင်ကျောင်းဖို့စစ်တော်ကဆွေးနွေးဖို့ဒီဖြစ်ွက်နေရရှင်ဒါကြောင့်မို့ကျွန်တော်တို့ခိုင်လို့တော့ကိုယ်စံလျာဒီအခိုင်နဲ့ပတ်သက်လို့ခန်းကြီးနေမှာဖြစ်ပေါ်နေတဲ့ပဋိပက္ခနဲ့ပတ်သက်လို့ခလေးတငယ်ကောင်းကွေစောင့်ရှောက်ရဲ့အရေးကြီးဆိုပဲဖြစ်ဖြစ်ရိုးရိုးဆိုပဲဖြစ်ဖြစ်ဘာပုံမှတော့မှတိကျမပြောဘဲနဲ့မြို့သားလူတို့ခိုင်ရဥပဒေမျို
အစိုးရကိုတိုက်တွန်းခြင်းမတီးဆိုတွေကိုလုံးဝညှင်းပယ်ခြင်းတွေဆောင်ရွက်နေတဲ့ကြောင့်မလို့ကျွန်တော်တို့ကတော့ဒီလွတ်တော်ရဲ့အခက်အခဲနာကိုအင်မတန်မှကျွန်တော်တို့စိတ်ပြည့်စုံရဲ့စိတ်မကောင်းဖြစ်နေရဲ့ကျွန်တော်တို့ဒီတူကိုယ်စားလှယ်များဒီလွတ်တော်တန်ဒီတူတန်လုံးဝထင်ရှားနိုင်တဲ့အခြေအနေမရှိတဲ့ပုံမှာကျွန်တော်အင်မတန်စိတ်ပြည့်နေရှင်အရသာတွေမထိခိုက်ရအောင်နှစ်ဖက်လက်နက်ကင်တက်
ရှိနေပြီအဲလူကတရားကျော်သေးပြီပေါ့ဗျာနော်200ကျော် ဒါအပြစ်မဲ့တဲ့ရတတ်ပြီသူတတ်တတ်ပဲဖြစ်တယ်ဒုက္ခသည်ဆိုရင်လည်းပဲတော့တသိန်းကျော်နေပြီပေါ့ဗျာဒီတစ်နှစ်အတွင်းမှာတော်တော်ကုလောလောလတ်လတ်ဖြစ်သွားတာကတော့ဒီမြန်မာနိုင်ငံရဲ့ဗိုလ်ချုပ်မွေးနေ့အဲ့ဒီနေ့ဖေဖော်ဝါရီလနော်ဒီတမနေ့ကပေါ့ဗျာဟိုဒါကဘလို့မှမဖြစ်သင့်တဲ့ကိစ္စပေါ့နော်အဲ့ဒီမှာကလေးတွေဟိုလက်နေကြီးကြီးထိပြီးတော့မှစတင်ကြောင်းထဲမှာအကြရ ဒီနေ့ထားရုံတွေပေါ်မှာကျွန်တော်တို့မြင်တာတော့နှစ်ဖက်စလုံးကတော့တာဝန်ရှိတာပေါ့အထူးသဖြင့်အစိုးရမှာတာဝန်ရှိတယ်လို့ကျွန်တော်တို့မြင်တယ်ဒီစစ်ပွဲဖြစ်ပြီးဆိုလို့ရှိရင်တော့ရန်သားပြည်သူတို့မသိခိုက်ဖို့အတွက်ကျွန်တော်တို့ဒါစီးရဲ့သဘောတရားမှာပေါ့လေနော်ရှောင်ရမယ်စစ်ပွဲဆိုင်ရာကျင့်ဝတ်တွေဖြစ်တယ်ဒီစစ်ပွဲဆိုင်ရာကျင့်ဝတ်တွေကိုနော်လိုက်နာဖို့
အခုလိုရခိုင်ပြည်နယ်ပါဝင်မှာတိုင်းဒေသတွေကတိုက်ပွဲတွေကြားအရသာထိခိုက်သေးဆုံးဒဏ်ရာရနေတဲ့အခြေအနေပေါ်နိုင်ငံအကြီးအကဲတွေရဲ့ကြိုက်တွယ်မှုနဲ့ပတ်သက်လို့လေဝေဖန်မှုတွေရှိပါတယ်ရခိုင်တိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တဦးဖြစ်တဲ့ဦးထွန်းစောကလည်းအခုလိုမြင်ပါတယ်နိုင်ငံတော်သမ္မတရုံးပဲမှာနေပြီးတော့မှတွေ့တဲ့အစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်က အဲ့ဒီနေနဲ့မြို့သားပြလည်းတင်ရေးဆင်မဟာပြီးပါအဲ့အောက်မှာလိုအပ်တဲ့တင်ရားတွေကိုအသုံးပြုဖို့အတွက်လက်ခွင့်ပြုပြီးဖြစ်တယ်ဆိုတဲ့ခါကြတော့အစိုးရမှာနေပြီးတော့အကြီးအကဲဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံရောသမ္မတတော်ဗမာထက်မပြောတာကတော့ဒါမကြီးကျွန်တော်မြင်တာကတော့မဆန်းဘူးလို့ကျွန်တော်မြင်ပါတယ်အဲ့ဒါဒီနေနဲ့မြို့သားပြလည်းတင်ရေးဆိုတဲ့လမ်းကြောင်းကိုပဲဦးတည်နေပြီးတော့နို
များဒီတိုင်းရင်းသားတွေကိုလုံးဝအလေးမထားပါဘူး။ဒါအမျိုးသားညီညွတ်ရေးစည်းရုံးမှာတက်မတော်နဲ့လက်ရှိအနိုင်ရပါတီကဒီတက်မတော်နဲ့လည်းအမျိုးသားညီညွတ်ရေးကိုဆောင်ရွက်ရမှာဖြစ်တယ်လို့အသက်နဲ့ကန်ကောင်းဆောင်များနဲ့လည်းဒါအမျိုးသားညီညွတ်ရေးကိုဆောင်ရွက်ရမှာဖြစ်ပါတယ
်။ရခိုင်ပြည်နယ်အတွင်းမှာဆစ်ဖြစ်နေတဲ့မြို့နယ်10မြို့နယ်ကစခန်း90ကျော်မှာဒုက္ခသည်ပေါင်းက36,000ကျော်အထိရှိလာနေပြီးတော့ခါသည်ရဲ့နေထိုင်ရေးအသက်အန္တရာယ်လုံခြုံရေးကစိုးရိမ်ရတဲ့အနေအထားဖြစ်နေပါတယ်လို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကလည်းအချိန်နဲ့တပြေးညီသတင်းထုတ်ပြန်နေပါတယ်ရှင်။
ချင်းပြည်နယ်ဘလောအမျိုးနယ်ပဲနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာရော့မသွားတဲ့အချိန်ပိုပြီးပြင်းထန်လာနေတဲ့သတင်းတွေသိထားရပါတယ်။ဒီတိုက်ပွဲတွေရော့သွားနိုင်ချေအလားအလာရှိသေးတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်မိကြပါသလား။အဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့ရောယူဆပါသလဲ။တိုက်ပွဲတွေရပ်ဖို့လက်ဆိုင်ရအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဘယ်လိုများပန်ကြားကြင်ပါသလဲ။စသဖြင့်အပြင်အခုလာမယ့်စနေနေ့ဒိုင်းရီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကျင်တဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေနေ့အမီပို့ထားပေးပါ။ကိုဆွေးနွေးကျင်တာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောင်းတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ဖုန်းနံပါတ်က1239238994 email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုမိတ်ဆက်ပါခင်ဗျာ။
ဒီကနေ့စနေနေ့ဒိုင်းလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ထိတ်တဲရောက်နိုင်ငံတကာသတင်းတော်တွေကိုတင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံမှာ COVID-19 virus ပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ကတစ်နှစ်ထက်တစ်နှစ်ပိုများပြားလာနေပါတယ်။ဒီလိုမျိုးများပြားလာနေတဲ့အမျှစီးပွားရေးပေါ်မှာတည်ရောက်မှုရှိလာနေပြီးတော့ကျင်းပဖို့စီစဉ်ထားတဲ့နိုင်ငံတကာပြပွဲပြိုင်ပွဲတွေလည်းပယ်ဖျက်ပြစ်ရတာတွေရှိလာနေပါတယ်။ဒီကနေ့စနေနေ့မနက်ပိုင်းအထိဆိုရင်တော့သေဆုံးသူက1,500ကျော်သွားပြီဖြစ်တယ်လို့ကူးစက်ခံရသူပေါင်းကလည်း68,000ကျော်ရှိနေပါပြီ။တရုတ်နိုင်ငံရဲ့ပြင်ပမှာတော့ယောဂပိုးကူးစက်ခံထားရသူပေါင်းက900ထက်မနည်းရှိနေပါတယ်။ VOA သတင်းတောက်မာရီယာမာဒီယာလိုရဲ့သတင်းလွှာကိုကျော်ကျော်သိန်းပြောပြပေးပါရှင်
။တရုတ်နိုင်ငံတွင်းမှာနေ့စဉ်နဲ့အမျှ virus ပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်တိုးလာတာကိုကြားနေရပါတယ်။ဝူဟန်မှာမကြာသေးခင်ကမှဆောက်လိုက်တဲ့အရေးပေါ်ဆေးရုံတစ်တွေကဆေးရုံတစ်ခုမှာ virus ပိုးကူးစက်လူနာတွေကိုကူးသွားဖို့အတွက်ဆရာဝန်နဲ့သူနာပြု1,000ကျော်ကိုဘူရူနီကပဲလွတ်လိုက်ပါတယ်။ဒီနိုင်ငံပြင်ပမှာယောဂဘူကူးဆက်သူအရေအတွက်ကတိတ်မများလာဘူးဆိုပေမဲ့လည်းဗိုင်းရပ်စ်ဘူကူးဆက်မှာကိုစိုးရိမ်နေတဲ့စပိန်နိုင်ငံဘာစီလိုနာမြို့မှာကျင်းပဖို့စီစဉ်ထားတဲ့ကမ္ဘာအကြီးဆုံးမိုဘိုင်းနည်းပညာပြပွဲကိုစီစဉ်သူတွေကပဲဖြတ်လိုက်ပါတယ်။ဂျွန်ဟော့ဖ်မန်ဟာဒီပွဲကိုစီစဉ်ကျင်းပတဲ့ GSM အသင်းရဲ့ CEO ပါ
။ We did not take this decision lightly. We looked at the data. And yesterday we concluded
ဒီဆုံးဖြတ်ချက်ကိုခတ်ပေါ်ပေါ်ချခဲ့တာမဟုတ်ပါဘူးကင်္ဂရာနေကိုကြည်ပြီးတဲ့နောက်လာတတ်ဖို့စီစဉ်ထားသူအများစုလာကြမှာမဟုတ်ဘူးလို့ကျွန်တော်တို့မနေ့ကပဲကောက်ချက်ချလိုက်တာပါဒီပွဲကိုတရုတ်နိုင်ငံကအလူပေါင်း9000ချောက်ထောင်လောက်အပါအဝင်နိုင်ငံပေါင်း100လောက်ကလူပေါင်း3000ကျော်လာမယ်လို့ခန့်မှန်းခဲ့တာပါဒီဘောပြိုင်ပွဲဝင်မဲ့သူတချို့ကစိတ်ကြကြပါပဲ Carlos Sainz
At the moment, I think it's best everyone to stay safe, and I think Formula One can wait.
Let's see, Tim. And the King of Niraga, Lurin, the Gongong PB, Formula One, and we got some new Yarelu, General Yusabari.
Virus and Rejon Petel like the Tamamu, she is like the Bury Rema, Bolum Bury Gani, Ulambi, Agaza, Puero, Dre, Yachinsip, and Worry. ကောက်ရိုက်တိုင်ပွဲတွေဒီပါပါတယ်ဒါပေမဲ့မူလစီစဉ်ထားတဲ့အတိုင်းဆက်လုပ်မယ်ပွဲတွေလည်းရှိပါတယ်တိုကျိုအိုလံပစ်အားကစားပွဲတော်ကိုစီစဉ်ထားတဲ့အတိုင်းဇူလိုင်လမှာကျင်းပသွားမယ်လို့စီစဉ်သူတွေကပြောပါတယ်လိုဘက်တဲ့ကြိုတင်ကာကွယ်မှုအားလုံးကိုလုံဆောင်ထားပြီးပြီဆိုတာဂျပန်အစိုးရစီကအာမခံချက်ရထားပြီးပြီလို့ဆိုပါတယ်နိုင်ငံတကာအိုလံပစ်ကော်မတီရဲ့ညှိနှိုင်းလုံဆောင်ရေးကော်မရှင် အာဂါသမားတွေလာပြိုင်ပြဖို့ပြိုင်ပွဲတွေကိုစီစဉ်ထားတဲ့အတိုင်းလှုပ်သွားဖို့အာဂါသမားတွေအတွက်ရောလာကြည့်တဲ့သူတွေအတွက်ပါဘေးအန္တရာယ်ကင်းနေမဲ့နီးလန်းတဲ့လှုပ်သွားမယ်ဆိုတာကျွန်တော်တို့အမှခံနိုင်မှာပါဒီဒေါ်တင်မှာပဲယိုကိုဟာမားမှာစိုက်ကတ်ထားတဲ့ဒိုင်မွန်ပရင်စက်ယောဇီတင်မောကြီးပေါ်ကခီးတယ်တွေထဲမှာကိုရိုနာဗိုင်းရပ်စ်ဘူးကူးစက်ခံရသူတွေထပ်ပြီးတွေ့ရတယ်လို့ ကမ္ဘောဒီးယားနိုင်ငံမှာစိုက်ကပ်ခွင့်ရခဲ့ပါတယ်။အဲဒီဒီမိုကြီးပေါ်မှာတော့ဗိုင်းရပ်စ်ပိုးကူးစက်ခံရသူတယောက်မှမရှိပါဘူး။အမေရိကန်နဲ့ပြည်ထောင်နိုင်ငံတွေမှာတော့ဝူဟန်ကနေပြန်ခေါ်လာသူရာပေါင်းများစွာကိုတီးခြားခွဲစောင့်ကြည့်ခဲ့ပြီးတဲ့နောက်ဗိုင်းရပ်စ်ပိုးကင်းရှင်းတဲ့အတွက်ဒီသတင်းပတ်ထဲမှာပဲပေါ်လာခွင့်ပေးလိုက်ပြီးဖြစ်ပါတယ်ခင်ဗျာ။
ကိုကြကြသိမ်းပါရှင်စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲနောက်တစ်နာရီကြာည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့စနေညဒဲလီလိုက်ဆွေးနွေးကြတဲ့ထိတ်တန့်ရောက်သတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းညို့ကိုနန်းလောင်တလဲပြောပြပေးပါအောင်ရှင်
တရုတ်နဲ့တကူအပြည့်အနေနဲ့အရရကနေတရုတ်နိုင်ငံဘီဂျင်းမြို့တော်ကိုရောက်လာကြတဲ့သူဘသူမဆိုကိုယ့်ဘာသာ14ရက်ကြာတိကျခွဲပြီးတော့နေကြရမယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့အစိုးရကထုတ်ပြန်လိုက်တဲ့ဒီအမိန့်ကိုမဖြစ်မနေလိုက်နာရမှာဖြစ်ပြီးတော့မလိုက်နာတဲ့သူတွေကိုတရားဥပဒေအရအရေးယူမယ်လို့လည်းနိုင်ငံပိုင်နေစဉ်သတင်းဌာနကကြေညာသွားတာပါကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ143ဦးထပ်တိုးလာတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကဒီကနေ့ကြေညာခဲ့တာကြောင့်အခုဆိုရင်ဒီရောဂါကြောင့်သေဆုံးသူ1500ထက်မနည်းရှိသွားပါပြီတရုတ်နိုင်ငံမှာ COVID-19 ကူးစက်ခံရပြီးတော့ပြန်ကောင်းလာတဲ့သူတွေအနေနဲ့ကြားရောဂါကူးစက်ခံရသူတွေကိုရောဂါပြောင်းကူးတဲ့နေရာမှာအထောက်အကူဖြစ်စေဖို့အတွက်သွေးလူကြဖို့တိုက်တွန်းလိုက်ပါတယ်။နေပြန်ကောင်းလာတဲ့သူတွေအနေနဲ့သူတို့ရဲ့အဖိုးတန်လာတဲ့သွေးတွေကိုလူပြီးတော့လူတွေသေစေတဲ့အထိဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့တခြားသူတွေကိုကယ်တင်ကြပါလို့ဝူဟန်မြို့ဂျီယင်ဂန်ဆေးရုံအုပ်ရဲ့ပြောကြားချက်ကိုကိုးကားပြီးတော့တရုတ်အစိုးရပိုင်ရှင်းဟွာသတင်းအေဂျင်စီကကြားရတဲ့နေရာမှာဖော်ပြခဲ့တာပါ။ရောဂါပြောင်းကင်းတက်တာလာတဲ့သူတွေရဲ့ခန္ဓာကိုယ်ထဲမှာကိုရိုနာဗိုင်းရပ်စ်ပိုးအသစ်ကိုတိုက်နေတဲ့ပရိစီဝါဒအတော်များများရှိတယ်လို့ဆေးရုံအုပ်ကြီးဇန်ဂျင်ယူကပြောပါတယ်။ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတိကျခွဲပြီးတော့ဆက်ကပ်ထားတဲ့ Diamond Princess စင်ကန်တင်မော်ဘောကအမေရိကန်နိုင်ငံသားခီးသည်တွေကိုလင်းလွတ်ပြီးတော့ပြန်ကုန်မယ်လို့အမေရိကန်ဆိုရတာဝန်ရှိသူတွေကပြောပါတယ်။တင်မော်ဟာတရုတ်နိုင်ငံပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများဆုံးရှိတဲ့နေရာလည်းဖြစ်ပါတယ်။ဖေဖော်ဝါရီလ16ရက်နေ့ကညနေခင်းမှာလင်းရောက်လာမယ်လို့ဂျပန်နိုင်ငံတူချုံမျိုးအမေရိကန်တပ်ရုံးကတင်မော်ခီးသည်တွေကိုပေးပို့တဲ့စာထဲမှာရေးသားထားတာပါ။အဲ့ဒီခီးသည်တွေအနေနဲ့လည်းအမေရိကန်ပြောက်တဲ့အခါရောဂါကူးစက်ခံရတာမျိုးရှိမရှိထပ်ပြီးတော့စောင့်ကြည့်စစ်ဆေးခံသွားဖို့လည်းအကြံပြုထားပါတယ်။
စနေညနေခင်းနောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးခဲ့တာပါရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာတန်ဖန်းအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်ရှင်ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ညနေခင်းအစီအစဉ်ဒီမှာပဲဆုံးသတ်ပါမယ်ရှင်နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လင်းပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.
Thank you.